မြန်မာလူသမားတွေနေရပြန်နိုင်ရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံမြန်မာတန်ယုံကညှိနှိုင်းပေးမှုတွေနဲ့မေလ22ရက်နေ့ကနေမဲဆောက်မြောက်ဒီတရားနှစ်နဲ့ရနောင်းကော်တောင်လှေစိတ်တွေကနေရပြန်ရသူတွေဟာ4000နီးပါးရှိသွားပြီဖြစ်ပါတယ်။ COVID-19 အရေးပေါ်ကာလမှာနေမြေထက်တန်းခွင့်တွေပိတ်ပင်ထားခြင်း၊ညမထွက်ရအမိန့်တွေထုတ်ပြန်ထားခြင်းမှာပဲအလုံးလက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရပ်ကိုပြန်ခွင့်ပေးခဲ့ပါတယ်။ဒေသအသီးသီးကနေပြန်လာနေကြတဲ့မြန်မာလူသမားတွေဟာထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတွေစီစဉ်ထားတဲ့ကားတွေနဲ့သာမကမိမိအစီအစဉ်တွေနဲ့ပါပြန်လာနေကြတာမို့နေ့စဉ်အရေးအတွက်ကပုံများလာနေကြောင်းကရင်ပြည်နယ်မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေဆောင်ကပြောပါတယ်
။အမဟိုသူတို့ခီးသွားတာပိုင်းကျနေတယ်လာတဲ့ပွဲတော့ဟို460နဲ့ခင်ဗျ။ဒါနဲ့ကျွန်တော်မနက်ပိုင်းမှာဝင်လာတော့950ပြည့်ပြီတော့မှအဲ့ဒါပိုင်းတော့အခုနေ့တဲ့ပိုင်းတော့ဆက်ဝင်နေရမှာ2နာရီ3နာရီဆိုဝင်ပြီလေ။မပြီးသေးဘူးမှဝင်နေတော့မှဆိုတော့မနေ့ကတော့1254ပြည့်ဝင်နေဆိုတော့ဒီနေ့လည်းအဲ့လိုနေကြတော့ဖြစ်သွားမယ်မှာဟုတ်။23ရက်နေ့ဝင်တာက604မှာ။နောက်24ရက်နေ့မှာကျွန်တော်တို့1118 25ရက်နေ့မှာအဲကျွန်တော် 1294 3000ကျော်သွားပြီမှာဟုတ်။
ဒါကတော့ဒီကနေ့မဲဆောက်မြောက်ရီကနေဝင်လာနေတဲ့အရေးအတွက်ကိုထည့်မပေါင်းရသေးပါဘူး။မေလ26ရက်နေ့မှာလဲမဲဆောက်မြောက်ရီချစ်ကြည်ရဲ့တရားအမှတ်နှစ်ကနေမြန်မာလူသမားတွေဝင်လာနေစေဖြစ်ပါတယ်။အလားတူပဲထိုင်းတောင်ပိုင်းကနေရက်ပြောင်းခြင်းနဲ့ရေလုံသားတွေနဲ့တခြားကျွန်းတွေပေါ်ကအလုလက်မဲ့မြန်မာတွေလည်းနေရက်ပြောင်းနေကြပါတယ်။ဒီထဲမှာထိုင်းတောင်ပိုင်းမှာတော့လူ400နီးပါးလောက်ပြန်သွားကြပြီဖြစ်တဲ့အကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ကော့တောင်းမြို့အလုသမားပညာပေးရေးစင်တာရဲ့တာဝန်ခံဦးမိုးဝေကလည်းအခုလိုပြောပါတယ်
။23ရက်နေ့ကပိုးဆဝေလို့ဆို23ရက်နေ့က40ကျော်ကိုက140ဟုတ်140ပြီးခဲ့တဲ့ခေါက်က188ယောက်လောက်ခေါက်ရှိပြီခင်ဗျ
။ကမ္ဘာနဲ့ခရီးသွားတွေအများဆုံးလာနေကြတဲ့ထိုင်းတောင်ပိုင်းကအလုသမားတွေကတော့အများဆုံးအလုလက်မဲ့ဖြစ်နေကြပြီးနေရက်ပြန်ဖို့ကလွဲလို့ရွေးချယ်စရာလမ်းမရှိဖြစ်နေကြတာပါ။ဒီထဲကသူတို့နေရက်တွေနဲ့အနည်းဆုံးဖြစ်တဲ့ထိုင်းမြန်မာနေဆက်မဲဆောက်မြောက်ရီလမ်းကနေပြန်ဖို့အတွက်သူတို့အစီအစဉ်နေနဲ့ကားတွေငှားပြီးပြန်လာနေကြသူတွေလည်းရှိနေတာပါ။သူတို့လည်းထောက်ခံစာတွေယူပြီးနေမီအာနာပိုင်နေနဲ့ညှိနှိုင်းပြီးပြန်လာနေကြကြောင်းမဲဆောက်မြို့ရောင်ကြီးဥလုံသမားအဖွဲ့ရဲ့ရုံးတာဝန်ခံဦးမိုးကျော်ကလည်းအခုလိုပြောပါတယ်
။ပန်တန်ယုံကတော့စာတင်ရတယ်။စာတင်ပြီးမှစီးထောက်ခံစာတွေလုပ်ပြီးတော့ကားငှားပြီးတော့မှဆင်းလာတာဟောမှာ။အဲစီးတောက်ကန်လာပါတယ်ပြီးရင်ဘာပါဒီလဲဆိုတော့အမကြီးနေဆက်ချင်းချိတ်ဆက်ထားတာဖြစ်တဲ့ကတော့ဖြတ်ကူးလို့မရဘူးဆိုတဲ့ကာစုလည်းရှိတဲ့ကတည်းကသူကဘာလုပ်ရတာလဲဆိုတော့အဲကိုလည်းပူဆောင်ရင်းကတတ်မှတ်ထားတဲ့ရင်းနေနဲ့ထိုင်းဘက်ကနေပြီးချိတ်ထားတဲ့ဟာပေါ့ထိုင်းကျွန်တော်ကတက်ခင်ကဥမာတက်ခင်ကမြို့ပိုင်ကိုအခြားနေရာမြို့ပိုင်လမ်းချိလိုက်တယ်ဆိုပတ်ဖြစ်တယ်ဆိုလို့ရှိရင်အဲကားတွေကထွက်လာတဲ့သဘောပဲမှာဟုတ်မှန်လို့ကားလေးတွေပေါ့လွတ်တူလူခေါ်တဲ့ကားလေးတွေဟုတ်6ယောက်9ယောက်အဲ့လိုဆက်တဲ့ကားလေးတွေလေအခုကိုဗစ်ကာလမှာတော့သူတို့တက်မှတ်တာ9ယောက်6ယောက်9ယောက်ကအများဆုံးပဲကျွန်တော်ကြည့်ရတာတော့
အခုဆိုရင်မြန်မာလူသမားတွေဟာအလုလက်မဲ့တွေဖြစ်နေတာတွေကြောင့်နေရက်ကိုတောင်းတဲ့ချီပြီးပြန်လာနေကြတာပါမြန်မာအစိုးရဘက်ကတော့ထိုင်းနိုင်ငံဘက်ကနေပြန်ဝင်လာတဲ့မြန်မာနိုင်ငံသားအားလုံးကိုကိုဗစ်ရောဂါပိုးစစ်ဆေးမှုတွေလုပ်ပေးနေပြီးလက်ရှိစစ်ဆေးပြီးတဲ့နောက်တော့ရောဂါပိုးတွေ့ရှိသူမရှိသေးဘူးလို့ဆိုပါတယ်ပြန်လာတဲ့သူတွေကတော့ကရင်ပြည်နယ်နဲ့သက်ဆိုင်ရာတိုင်းဒေသကြီးတွေကစောင့်ကြည့်ရေးစင်တာတွေမှာထားပြီးကျန်းမာရေးစောင့်ကြည့်မှုတွေဆက်လုပ်နေပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမား၃သန်းထက်မနည်းအလုပ်လုပ်ကိုင်နေကြတာဖြစ်ပြီးအခုကိုဗစ်ဖြစ်ပြီးနေရက်ပြောင်းမဲ့လူတွေဟာသင်္ကန်းလောက်ရှိနိုင်တယ်ဆိုပြီးမြန်မာလူသမားရေးလှုပ်ဆောင်နေသူတွေကခံမှန်းနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ